နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတိမပြုတ်ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရပြည်သူ့လွှတ်တော်ဥပဒေနဲ့အမျိုးသားလွှတ်တော်ဥပဒေတွေဟာအတိပြုတ်ထွက်ပေါ်လာခဲ့ပြီဖြစ်ပါတယ်။ဒီဥပဒေနှစ်ရပ်ဟာပထမဆုံးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတိမပြုတ်ပေမဲ့လို့ဖွဲ့စည်းပုံပါစီမံအတိုင်းခုနှစ်ရပ်အတွင်းအတိဖြစ်သွားခဲ့တဲ့ဥပဒေတွေလည်းဖြစ်ခဲ့ပါတယ်။ဒီလိုလွှတ်တော်ဥပဒေနှစ်ခုကိုနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးခြင်းမရှိတာဟာမန်နိုင်ကြီးနှစ်ခုဖြစ်တဲ့အုပ်ချုပ်ရေးနဲ့ဥပဒေပြူရေးကြားမှာအပြိုင်နေတာလားဆိုပြီးတော့လေလွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလာတဲ့ဒီကိစ္စကိုတော့ရန်ကုန်မှာရှိတဲ့ VOA သတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီခင်ဗျာ။အရင်စစ်စွေးရတဲ့ထက်ကဖွဲ့စည်းပုံအခြေခံဥပဒေမပေါ်ခင်ရေးဆွဲခဲ့တဲ့ပြည်သူ့လွှတ်တော်ဥပဒေနဲ့အမျိုးသားလွှတ်တော်ဥပဒေနှစ်ရပ်ကိုပြင်ဆင်ပြဋ္ဌာန်းမှုဆောင်ရွက်ခဲ့တာဖြစ်ပြီးနိုင်ငံတော်သမ္မတကအတည်ပြုပေးဖို့ပြန်ပို့တဲ့အခါမှာနိုင်ငံတော်သမ္မတကအချက်၁၀ချက်နဲ့သဘောထားမှတ်ချက်ပြီးပြန်လည်ပြင်ဆင်ဖို့ပြည်ထောင်စုလွှတ်တော်ကိုပေးပို့ခဲ့ပါတယ်။ဒါပေမဲ့ပြည်ထောင်စုလွှတ်တော်ကနိုင်ငံတော်သမ္မတပေးပို့လာတဲ့သဘောထားမှတ်ချက်၁၀ခုမှာနှစ်ခုသာပြင်ဆင်ပြီးဥပဒေအဖြစ်နိုင်ငံတော်သမ္မတကအတည်ပြုလက်မှတ်ရေးထိုးပေးဖို့ပြန်လည်ပေးပို့လာခဲ့ပါတယ်။ဒါပေမဲ့နိုင်ငံတော်သမ္မတကသူ့ရဲ့သဘောထားမှတ်ချက်၁၀ခုမှာနှစ်ခုသာပြည်ထောင်စုလွှတ်တော်ကပြင်ဆင်ခဲ့တာကြောင့်ဒီဥပဒေကိုလက်မှတ်ရေးထိုးခဲ့ခြင်းမရှိဘူးလို့နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစောထေကဗီဒီယိုကိုပြောပါတယ်။
အဲဒီကတော့မထိုးဘူးဆိုတော့အဲဒီတော့ဆုံးလို့ဒီဆက်လက်ဆောင်ရပါလို့အကြောင်းပြန်တာ။အဲတော့တွတ်တော်ကဒီနေ့ပြန်လာတယ်မှာဖြစ်တယ်ဥရင်ရှင်။အဓိကကွာခြားချက်ကဟိုနောက်ဆုံးမှာပါတယ်ဥရင်ရှင်မှာပွဲပြီးကုန်ချင်းဥရင်ရကျွန်တော်လက်မရေးထိုးသည်သိသိနေငွေတော်တမနာဆိုတဲ့ဟာမပါဘူးပေါ့နော်။ဒါကတော့ကျွန်တော်လက်မထိုးတဲ့ဟာပေါ့လို့။အဲ့ဒါနဲ့ကျွန်တော်
အခုလိုနိုင်ငံတော်တမရကပြည်ထောင်စုလွှတ်တော်ကပြန်ပေးပို့ခဲ့တဲ့ဥပဒေကိုလက်မှတ်မထိုးပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေရတမရလက်မှတ်မထိုးပေမဲ့ပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းပေးတဲ့ဥပဒေတစ်ခုက9ရက်အတွင်းအတည်ပြုသွားတာကြောင့်ဒီကနေ့အစိုးရပိုင်းသတင်းစာတွေမှာနိုင်ငံတော်တမရနာမည်နဲ့အတည်မပြုထားတဲ့ဥပဒေဟာဥပဒေအဖြစ်ပါရှိလာတာကိုလည်းမြင်တွေ့ရပါတယ်အခုလိုနိုင်ငံတော်သမ္မတကပြည်ထောင်စုလွှတ်တော်ကအတည်ပြုပေးဖို့ပေးပို့ခဲ့တဲ့ဥပဒေကိုအတည်ပြုလက်မှတ်ရေးမထိုးခဲ့တာဟာအုပ်ချုပ်ရေးနဲ့ဥပဒေပြည်ခန့်မှန်းနှစ်ဖြာအပြည့်အနာကိုပြသရုံသာမကပဲသမ္မတကပြည်သူတွေကရွေးကောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့တရိုက်အပြည့်အနာဖြစ်တယ်လို့လည်းရခိုင်တိုင်းရင်းသားမတူတဲ့ပါတီမှအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေအရဒီပြည်ထောင်စုလွှတ်တော်တစ်ခုလုံးကိုပေးတာနော်တူဦးလေးကိုပေးတာမဟုတ်ဘူးလွတ်တော်ဥက္ကဋ္ဌတပားချင်းကိုပေးတာမဟုတ်ဘူးလွတ်တော်ဥက္ကဋ္ဌတပားချင်းဟာဥမ္မာနပြောရင်ဟိုအဓိကချဲလုပ်ပေးရတဲ့အပိုင်းမျိုးရှိတယ်လေတပားပတိအနေနဲ့ဥနာသို့မဟုတ်ကြီးကျက်တဲ့ပုဂ္ဂိုလ်နဲ့ထိုင်ပေးရတာမျိုးရှိတယ်လူထုကရွေးချယ်တင်ကြောက်ထားတဲ့လွတ်တော်အမတ်တွေအကုန်လုံးရဲ့သဘောထားနဲ့ဒီလွတ်တော်ကလူထုကိုယ်စီတွေကရွေးထားပြီးခါမှခန့်အပ်ထားတဲ့သမ္မတကြီးရဲ့အပြန်မှုလို့ပြောလို့ရတယ
်နိုင်ငံတော်သမ္မတအခုလိုလက်မှတ်မထိုးတာဟာဖွဲ့စည်းပုံဥပဒေပါပုံမှန်၁၁အပိုင်ခွဲကကြီးရအာဏာကြီးတုံးရဲ့အပြန်အလှန်ထိန်းချုပ်နိုင်တဲ့အချက်တွေကိုမထိခိုက်အောင်ပြန်ပြီးဒီဥပဒေအတွက်သဘောထားမှတ်ချက်တွေပေးခဲ့ပြီးတော့ပြည်ထောင်စုအဆင့်သတ်မှတ်ရေးကိစ္စလိုအငင်းပွားစရာကိစ္စတွေကလည်းဒီဥပဒေမှာပါရှိနေတာကြောင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးညွှန်ကြားမှုဦးစောထေးက VOA ကိုပြောပါတယ်
။ဒေါ်လေးဝန်ချီတဲ့ဥပဒေပုံမှန်စတဲ့အဓိကပုံမှန်ခွဲကာကြီးပါတယ်ဟိုကျွန်တော်တို့အာဏာကြီးတုံးရဲ့အချင်းချင်းအပြန်အလှန်ထိန်းချုပ်ရင်ဆိုတဲ့ဟာကိုသူကအဓိကထောက်ပြတယ်ထောက်ပြပြီးတော့ဘယ်လိုမှတော့ကျဲဆိုရင်ဒီပြည်အောင်သူ့အဆင့်ဆိုတာဆောင်ရွက်နေအဖွဲ့ဟိုနှုတ်ထွက်သွားတဲ့ချက်စင်ရဒါအငင်းပေါ်အောင်ချင်တယ်เนาะအဲ့ဒါလည်းပတ်သက်ပြီးတော့ဟိုဒီသဘောထားကိုပြောရင်နောက်တို့တော်ကတော့ရုံးဝေးဖွင့်မယ်ဖွင့်တာနဲ့ပတ်သက်ပြီးတော့ဒီကြောင်ပေါ်ပြရတယ်နောက်ခါနာဝင်ခေါ်သေးရင်လည်းထိတ်ဆက်ဆောင်တဲ့အနေနဲ့ပတ်သက်ပြီးတော့ပေါ်ပြရတယ်နောက်ဟိုတောင်းချက်လက်များရဦးခြင်းဆိုတာနဲ့ပတ်သက်ပြီးတော့တချို့ပါတယ်ဒီအလို့ရှိတဲ့နေရာကိုပေါ်ပြတာလေ။ဟိုအလုံးစုံထည့်ချက်ရှိတာ
။အခုပြည်ထောင်စုလွှတ်တော်ကအတီးပြုတ်ပြဋ္ဌာန်းလိုက်တဲ့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ဥပဒေတွေဟာအဲ့ဒီလွှတ်တော်ကဖွဲ့စည်းထားတဲ့ကော်မတီတွေကိုပြည်ထောင်စုအဆင့်ဆိုထားတာကိုတွေ့ရပြီးနိုင်ငံတော်သမ္မတသဘောထားမှတ်ချက်ကိုပြန်ကြည့်တဲ့အခါမှာလွှတ်တော်ကဖွဲ့စည်းထားတဲ့ကော်မတီကော်မရှင်တွေဟာပြည်ထောင်စုအဆင့်မှာမပါဘူးလို့လည်းဆိုထားတာကိုတွေ့ရပါတယ်။ပြည်ထောင်စုလွှတ်တော်အပေါင်းဝင်လွှတ်တော်အသီးသီးကဖွဲ့စည်းခဲ့တဲ့ကော်မရှင်တွေဟာပြည်ထောင်စုအဆင့်သတ်မှတ်ဖို့လိုနေတာဟာဝန်ကြီးတွေလိုအဆောင်အယောင်တွေရဖို့အတွက်မဟုတ်ပဲအစိုးရအာဏာပိုင်တွေရဲ့လုပ်ရက်တွေကိုအဆင့်လိုက်ကြည့်ပြီးဝေဖန်ထောက်ပြနိုင်အောင်လို့အခုလိုသတ်မှတ်ဖို့တောင်းဆိုနေတာဖြစ်တဲ့အကြောင်းဒေါက်တာအေးမောင်ကပြောပါတယ်။
ကျွန်တော်တို့ဒီပြည်ထောင်စုအဆင့်ဆိုတဲ့ကဏ္ဍကိုတောင်းတာပြုတာဟာအုပ်ချုပ်ရေးအာဏာပိုင်ရဲ့အဆင့်ချင်းတစ်ခုချင်းတစ်ခုချင်းမှာကျွန်တော်တို့ကဝေဖန်ထောက်ပြထိန်းနိုင်အောင်ဆိုတဲ့ဘက်ကလည်းပြောတာကိုအဆောင်အယောင်လိုချင်လို့မဟုတ်ပါဘူး။အဲဟိုဘက်ကလည်းတွေ့တာပေါ့ဗျာဟိုဝန်ကြီးတပါဆိုရင်ခင်ဗျားတို့ဒီထိုင်းပေးတယ်ကားက၄စီးဗျာပြပခီးစင်ပြပမှာဘာညာဟိုစီကူစာခွင့်ဘာညာတယ်လီဖုန်းဘာညာဆိုတာအဆောင်ရောက်တယ်အများကြီးဗျာ
အခုဆိုရင်နိုင်ငံတော်သမ္မတကအတီးပြုတ်လက်မှတ်ထိုးပေးဖို့ပြည်ထောင်စုလွှတ်တော်ကနိုဝင်ဘာလ18ရက်နေ့မှာနိုင်ငံတော်သမ္မတစီကိုပြန်ပို့ပေးခဲ့တာဖြစ်ပြီးတော့နိုင်ငံတော်သမ္မတက9ရက်အတွင်းလက်မှတ်မထိုးခဲ့တာကြောင့်အမျိုးသားလွှတ်တော်ဥပဒေနဲ့ပြည်သူလွှတ်တော်ဥပဒေတွေကဒီကနေ့မှာပဲအတီးဖြစ်သွားခဲ့ပြီဖြစ်ပါတယ်ဒီ2012ခုနှစ်အတွင်းမှာလဲအုပ်ချုပ်ရေးပိုင်းကနိုင်ငံတော်သမ္မတနဲ့ဥပဒေပြည်မနိုင်ငံလွှတ်တော်ဥက္ကဋ္ဌတွေကြားမှာလွှတ်တော်ကဖွဲ့စည်းထားတဲ့ကော်မတီတွေဟာနိုင်ငံတော်အဆင့် home home ဆိုတာနဲ့ပတ်သက်ပြီးမလ3ရက်နေ့တည်းကအချင်းများခဲ့သလိုအဲ့ဒီကိစ္စကြောင့်ပဲဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတစ်ဖွဲ့လုံးကလဲတာဝန်ကနေနှုတ်ထွက်သွားခဲ့ရပါသေးတယ်ခင်ဗျာ